ပါကစ္စတန်နိုင်ငံထဲမှာအမေရိကန်ကမောင်းသူမဲ့ drone ယာဉ်တွေသုံးပြီးတော့တိုက်ခိုက်နေတာကိုရပ်ဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှာရီဖ်ကအမေရိကန်သမ္မတဘရက်အိုဘားမားကိုတောင်းဆိုလိုက်ပါတယ်။ပါကစ္စတန်ပြည်သူတွေကြားမှာကြဲကြဲပြန့်ပြန့်မကျေမနပ်ဖြစ်နေကြတဲ့ဒီလိုတိုက်ခိုက်မှုတွေလုပ်နေတာအဆုံးသတ်ဖို့လိုပြီးလို့ဝန်ကြီးချုပ်ရှာရီဖ်ကသမ္မတအိုဘားမားနဲ့အင်ဂျီရောမှာတွေ့ဆုံအပြီးမှာပြောကြားခဲ့ပါတယ်။သမ္မတအိုဘားမားကတော့ drone ယာဉ်တွေအကြောင်းသတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာတစုံတရာပြောခြင်းမရှိပါဘူး။သမ္မတကပါကစ္စတန်မှာအကြမ်းဖက်မှုကိုနှိမ်နှင်းနေရတဲ့ကိစ္စကိုသာအဓိကပြောခဲ့တာမှာပြီးခဲ့တဲ့10နှစ်အတွင်းမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်ပါကစ္စတန်မှာ4000ကျော်သေဆုံးခဲ့ရတယ်လို့ပြောကြခဲ့ပါတယ်။ဒီပါကစ္စတန်နိုင်ငံထဲမှာအကြမ်းဖက်မှုတွေကြော့ကျသွားစေဖို့နဲ့နိုင်ငံသားကိုအကြမ်းဖက်မှုတွေပြန့်နှံ့မသွားအောင်အတွက်ကိုဝန်ကြီးချုပ်ရှာရီဖ်ကတန်ဋိဌာန်ချထားတယ်ဆိုတာကိုသိပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။အချုပ်အခြာအာဏာနဲ့ပိုင်တဲ့တည်မြဲမှုတို့အပေါ်မှာလေးစားတဲ့မှုအပေါ်အခြေခံတဲ့ဆက်ဆံရေးဖြစ်တယ်လို့ခေါင်းဆောင်နှစ်ယောက်ရဲ့ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။ရှေ့နှစ်အမေရိကန်တိုက်ခိုက်ရေးတပ်တွေရုတ်သိမ်းတော့မဲ့အာဖဂန်နစ္စတန်နိုင်ငံအပေါ်ယုံကြည်ချက်ထားရှိတာဟာအာဖဂန်နိုင်ငံအတွက်ကောင်းမွန်ရွံသာမကပါကစ္စတန်အတွက်လည်းရေရှည်မှာအကာအကွယ်ပေးရရောက်တယ်လို့သမ္မတအိုဘားမားကပြောပြီးတော့ဒီအာဖဂန်နစ္စတန်နိုင်ငံကိစ္စအတွက်မစိုးရိမ်ဖို့ဝန်ကြီးချုပ်ရှာရီဖ်ကိုထပ်မံပြောကြားခဲ့တယ်လို့ပြောပါရရှင်။